မလေးရှားရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံထိုင်းနိုင်ငံတို့ကတစ်ဆင့်မျက်စက်ဖြတ်ကျော်ပြီးတော့ရောက်လာသူတွေရှိတယ်လို့အတော်များများကတော့ပင်လယ်ပိုင်းကနေပြီးတော့ဝင်ကြတာပါစာဝန်ကြီးကြီးနဲ့ငွေကြေးအခက်အခဲတွေကြောင့်ရွန်ဂျာမိသားစုတွေဟာနေရတဲ့သူ့ရဲ့တနည်းငယ်တွေကိုအတင်းအိမ်အောင်ပြုတ်ခိုင်းပြီးတော့မိသားစုရက်တည်ရေးအတွက်ဖြည့်ရှင်းနေကြတယ်လို့45 Rights ကထုတ်ပြန်ပါတယ်ဒါပြင်မလေးရှားနိုင်ငံမှာအိမ်အောင်ပြုတ်ဖို့ဆိုတဲ့အကြောင်းကြားချက်နဲ့ရွန်ဂျာမျိုးသမီးငယ်တွေဟာလူကုန်ကူးခံသူတွေလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်ဒါကြောင့်လေမလေးရှားနိုင်ငံတွင်ရောက်နေတဲ့ Ranger အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအကူအညီပေးကြဖို့တိုက်တွန်းတာဖြစ်တယ်လို့45 Rights အဖွဲ့ရဲ့မှုဆောင်ညွှန်ကြားမှု Amy Smith ကဗီဒီယိုကိုပြောပါတယ
်။ We need to find ways to make sure that women and girls have access to opportunities, livelihoods, education.
သူတို့ရဲ့စာဝင်နေရေး၊ပညာရေးဒီလိုအခွင့်အရေးရရှိဖို့နဲ့အခြေခံအားဖြင့်သူတို့ကိုအကာအကွယ်ပေးဖို့နည်းလမ်းတွေရှာဖို့လိုပါတယ်။ဒါကိုမလေးရှားအစိုးရအနေနဲ့အလွယ်တကူလုပ်နိုင်မှာပါရှင်
။ဒုက္ခသည်တွေကိုအစိုးရအကြောင်းတွေမှာပေးတက်ဖို့နောက်ဆေးရုံတွေမှာကျန်းမာရေးဆောက်ရှောက်ခွင့်ပေးဖို့နဲ့အလောက်ကန်ခွင့်လန်းတွေပေးဖို့မလေးရှားအစိုးရအနေနဲ့စဉ်းစားသုံးသပ်နေပြီဆိုပြီးတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောတဲ့အကြောင်း45 Rights ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးငယ်တွေကိုအတင်းအိမ်အောင်ချထားတာကိုတားမြစ်ဖို့ဒုက္ခသည်မိသားစုတွေအတွက်ပညာရေးကျန်းမာရေးအလောက်ကန်ခွင့်လန်းတွေပေးဖို့မလေးရှားအစိုးရအနေနဲ့အပြင်းအမြန်ဆောင်ရွက်ပေးဖို့လိုတယ်ဆိုပြီးတော့မလေးရှားခြေစိုက်တဲ့ Ranger မျိုးသမီးဖွံ့ဖြိုးရေးကွန်ရက်ကလည်းတိုက်တွန်းနေပါတယ်။ရွန်ဂျာမျိုးသမီးနဲ့ခရီးငယ်တွေဟာဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ရွန်ဂျာမျိုးသမီးကွန်ရက်ရဲ့ညွှန်ကြားမှု Sarifa Shakira ကဗီဒီယိုကိုပြောပါတယ်
Rohingya women and girls in Malaysia first of all they are not protected under any law because Malaysia is not signatory to refugee 1951 refugee convention
ဒီလိုမျိုးလေမလေးရှားမှာရှိတဲ့ Ranger အမျိုးသမီးတွေ main claim တွေအတွက်အကာအကွယ်ပေးဖို့လာတာဥပဒေမှာရှိနေရပါပဲ။မလေးရှားနိုင်ငံဟာ1950ခုနှစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပါဘူး။ဒါကြောင့်ဒီအမျိုးသမီးတွေ main claim တွေအတွက်အကာအကွယ်ပေးဖို့ဥပဒေဆိုတာမရှိပါဘူး။ဒါကြောင့်လည်းသူတို့ဖြစ်ခဲ့သမျှတွေအပေါ်တရားရေးအရာအရေးယူဖို့အတော်ခက်ပါတယ
်။ UNICEF ကုလသမဂ္ဂဘက်ကတော့မလေးရှားမှာရှိတဲ့ Ranger ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့ဒီထက်စရာလေးပေးဖို့အစီအစဉ်တွေလှုပ်ဆောင်တာမျိုးတော့ရှိပါတယ်။ဒါမဲ့လို့အဲ့ရောက်နေတဲ့ Ranger အတိုင်းဝန်တစ်ခုလုံးအတွက်လုံလောက်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမှမရှိဘူးလို့ Sharifa ကပြောပါတယ်။တချင်ထဲမှာပဲမလေးရှားပြည်သူတွေဘက်ကလည်းမလေးမှာရှိတဲ့ Ranger တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိနေတယ်လို့သူကပြောပါတယ
်။ People in Malaysia think that Rohingyas are welcoming in Malaysia forever and asking citizenship and the more demand we are not asking
ရောင်းလာရင်းကြတဲ့ကဒီမှာပဲအရင်းနေလိမ့်မယ်မလေးရှားနိုင်ငံသားအဖြစ်ရောတခြားခွင့်ရေးတွေရောတောင်းခံလိမ့်မယ်လို့မလေးရှားပြည်သူတွေကယူဆနေကြပါတယ်တကယ်တော့ကျမတို့ကနိုင်ငံသားဖြစ်ဖို့တောင်းနေတာမဟုတ်ပါဘူးကျမတို့တောင်းနေတာကပညာရေးလိုမျိုးကျန်းမာရေးစောင့်ရှောက်မှုလိုမျိုးအလုပ်လုပ်ကိုင်ခွင့်လိုမျိုးအခြေခံအခွင့်အရေးရပိုင်ခွင့်တွေပါပဲ
45 rights အနေနဲ့အိမ်တော်သည်ဝန်ကြားမင်းကြီးတွေနဲ့တွေ့ဆုံမေးမြန်းပြီးတော့ဒီအစီအစဉ်ကထုတ်ပြန်တာဖြစ်တယ်လို့ဆိုပါတယ်အတင်းအိမ်တော်ပြုတ်ခါတဲ့မင်းကြီးတွေဟာအသက်73နှစ်14နှစ်အထိငယ်တဲ့ကလေးငယ်တွေပါပါဝင်တာကိုတွေ့ရပါတယ်တဲ့ဒါကြောင့်မလို့ Bangladesh ဘက်ကရွန်ဂျာဒုက္ခသည်စခန်းကြီးထဲမှာဒီထိုင်မှုကြက်တင်းနေကြတဲ့မိသားစုတွေဟာသူ့ရဲ့သမီးငယ်တွေကိုမလေးရှားမှာအိမ်အောင်ချထားဖို့လူကုန်ကူးသူတွေကိုငွေပေးပြီးတော့ပို့နေတဲ့အနေအထားအထိပါရောက်လာတယ်လို့စီရင်ဆောင်ကဖော်ပြပါတယ်။ 45 rest အနေနဲ့ရွန်ဂျာမျိုးသမီးတွေနဲ့ပတ်သက်လို့အခြေအနေတွေကိုအခုဒီဂျနီဗာမှာရှိတဲ့စီတော်အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုလုံအောင်ပပျောက်ရေးကော်မတီအစည်းအဝေးကိုစီရင်ဆောင်ပြဖို့ထားပြီးနဲ့အခုဒီမလေးရှားကိစ္စကိုတော့ထည့်သွင်းနိုင်ခြင်းမရှိပါဘူး။ဒါမဲ့လည်းရွန်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့လက်ရှိမလေးရှားမြန်မာအစိုးရအနေနဲ့ဒီပရိသတ်တွေကြောင့်ထပ်ပြီးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးလိုတဲ့သဘောထားရှိနေတာအတွက်သူတို့တင်ကြတဲ့ဒီအခြေအနေကိုမလေးရှားအစိုးရဘက်ကအရေးယူလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲ45 Rights ကပြောပါတယ်ခင်ဗျ။